IS Islamic State ကြီးတွေကိုအင်အားသုံးဖြစ်ရှင်းနိုင်ဖို့အာဏာကိုအထက်လူတော်ကပေးအပ်နိုင်ရေးအမေရိကန်သမ္မတဘရက်အိုဘားမားတောင်းဆိုထားတာကိုအမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ထက်လူတော်မှာမနေ့ကတင်ပြခဲ့ပါတယ်။နိုင်ငံရေးဝန်ကြီးကယ်ရီကဒီစစ်သွေးကြွတွေနဲ့သူတို့နဲ့ပတ်သက်နေတဲ့ဘယ်သူမှမဆိုတိုက်ထုတ်ပြနိုင်ဖို့အမေရိကန်တွေအားလုံးတင်းကြီးတကြွတည်းရှိတယ်ဆိုတာပေါ်တန်တရားကင်းစေနိုင်ဖို့အခုလိုအထက်လူတော်ဘက်ကလည်းအတီးပြုတ်ပေးဖို့လိုတယ်လို့နိုင်ငံရေးကော်မတီကိုတင်ပြခဲ့ပါတယ်။နိုင်ငံရေးဝန်ကြီးကယ်ရီကလွတ်တော်အမတ်တွေရဲ့တညီတညွတ်တဲ့ရည်တည်ပေးမှုကြောင့်ဒီ IS စစ်သွေးကြွတွေအနေနဲ့တကယ်ဖြစ်ရမှန်ကိုနားလည်သွားလိမ့်မယ်လို့လည်းထောက်ပြခဲ့ပါတယ်။ Mr. Kerry ကပဲဒီစစ်သွေးကြွတွေနားလည်ထားဖို့ကသူတို့အနေနဲ့ကျွန်တော်တို့ကိုသွေးခွဲနိုင်မှာမဟုတ်ဘူး။သွေးခွဲခွင့်ကိုလည်းမပြုသင့်ဘူး။သူတို့အနေနဲ့ကျွန်တော်တို့ကိုမချင်းချောက်နိုင်ဘူး။ကျွန်တော်တို့ကိုအနိုင်ရဖို့သူတို့မမျှော်လင့်နိုင်ပါဘူးလို့လွတ်တော်မှာထုတ်ပြောခဲ့ပါတယ်။တကယ်တော့ American သမ္မတ Obama အနေနဲ့ဒီ IS စစ်သွေးကြွတွေနှိမ်နှင်းရေးယူဖို့တရားဝင်အာဏာပိုင်ဆိုင်ထားပြီးဖြစ်ပေမဲ့လွှတ်တော်ဘက်ကပါအတည်ပြုပေးနိုင်ရင်သမရအနေနဲ့အောင်မြင်တဲ့စစ်ပွဲတွေဆင်နွှဲနိုင်ဖို့ပိုပြီးလုပ်တာရှိသွားမယ်လို့နိုင်ငံရေးဝန်ကြီးကယ်ရီကဆက်ပြောခဲ့ပါတယ်။ Mr. Kerry ကပဲအခုသမရရဲ့တောင်းဆိုချက်ကိုစဉ်းစားရမှာပါတီနိုင်ငံရေးထက်မတွက်ဖို့ Republican Party အမတ်တွေကိုတောင်းဆိုခဲ့ပါတယ်။ဒီ IS စစ်သွေးကြွဆန့်ကျင်ရေးဟာပါတီနှစ်ခုလုံးရဲ့ဘုံအကျိုးစီးပွားဖြစ်တယ်လို့လည်းနိုင်ငံရေးဝန်ကြီးကယ်ရီကဆက်ပြောခဲ့ပါတယ်။